Republican Party ရဲ့ သမ္မတလောင် Donald Trump က ရွေးကောက်ပွဲ စနစ်က သူ့ အပေါ်မှာ မှန်မှန်ကန်ကန် မရှိဘူး ဆိုတဲ့ သူ့ ရဲ့ ရွေးကောက်ပွဲ မှာ ဆက်စည်းရေး အဖွဲ့ ပြော ဆိုရကို မနေ့ ဗုဒ္ဓဟူးနေ့ ညက လုပ်တဲ့ သမ္မတလောင် စကား စစ်ထိုးပွဲ မှာ ထပ်မံ ပြော ဆိုပြီး နိုဝင်ဘာလ 10ရက် နေ့ ရွေးကောက်ပွဲ ရလဒ်ကို လက်ခံ ပါမယ် လို့ ပြော ဆိုဖို့ကို ညှင်းပယ်ခဲ့ပါတယ် အဲ့ဒီ အချင်း ရောက်မှ ကြည့်ကြတာ ပေါ့ လို့ Mr. Trump က ပြော ဆိုခဲ့တာပါ ကျွန်တော်ပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်ဖက်ဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ဟာဆိုရင်လေရှင်းပြန်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်းမစ္စတာထရန့်ကပြောဆိုခဲ့တာပါ။မစ္စတာထရန့်ရဲ့အပြောဆိုတွေဟာအမေရိကန်အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်တအူးအနေနဲ့ယုံနိုင်လောက်စရာမရှိတဲ့အပြော ခံကြမယ်မထင်ဘူးလို့လည်းပမောက္ခဟရိယကထပ်ပြောပါရယ်သမလာလောင်းပြည်ရဲ့နောက်ဆုံးစကားစစ်ထိုးပွဲမှာအငင်းကုန်ဖြစ်ခဲ့တဲ့ကိစ္စရပ်တည်တဲ့ကတစ်ခုကတော့ရုရှားရဲ့ထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့ဒီဆောင်ရွက်ချက်တွေကမစ္စတာထရန့်ရဲ့ရွေးကောက်ပွဲမျက်စွယ်စည်းရုံးမှုတွေကိုအထောက်အကူပေးနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မစ္စတာထရန့်နဲ့မစ္စစ်ကလင်တန်တို့အပြန်အလှန်ဝေဖန်ထုတ်နှစ်ခဲ့ကြတာဖြစ်ပါတယ်။ American website တွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ email တွေကိုရုရှားတို့ကချိုးဖောက်ရယူပြီး internet ပေါ်ကိုတင်းမို့အတွက် WikiLeaks ကိုအချက်အလက်တွေပေးနေတယ်လို့မစ္စစ်ကလင်တန်ကပြောဆိုပြီးဒါရီကိုရုရှားဆိုရရဲ့အမြင့်ဆုံးအဆင့်ကလုံနေတာရုရှားသမ္မတပူတင်လုံနေတာဖြစ်ပြီးအမေရိကန်ရွေးကောက်ပွဲအပေါ်ဩဇာတရမှုရှိစေဖို့လှုံ့ဆော်နေတာဖြစ်တယ်လို့ထောက်လှမ်းရေးအေဂျင်စီ18ခုကအတည်ပြုထားတဲ့အကြောင်းလဲမစ္စစ်ကလင်တန်ကပြောဆိုပါတယ်မစ္စတာထရန့်ကတော့သူပူတင်ကိုမသိတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းရင်ကောင်းမယ်ဆိုတဲ့သူ့ရဲ့အယူအဆကိုထပ်ပြီးပြောခဲ့ပါတယ်ဒါအပြင်ရုရှားသမ္မတပူတင်ဟာမစ္စစ်ကလင်တန်ကိုရောအမေရိကန်သမ္မတဘရက်အိုဘားမားကိုရောမလေးစားဘူးဆိုပြီးတော့လဲမစ္စတာထရန့်ကပြောဆိုခဲ့ပါတယ်